ထိုင်းမြန်မာနယ်စပ်တာချီလိမြို့မှာပြီးခဲ့တဲ့ရက်ပိုင်းကပဲတရုတ်နိုင်ငံသား200နီးပါးကိုမိုးရစေဝါတွေလက်နက်တွေနဲ့အတူဖမ်းဆီးမိပါတယ်။တရားမဝင်လာရောက်နေထိုင်တဲ့တရုတ်နိုင်ငံသားတွေကိုရှာဖွေစစ်ဆေးရာကအခုလိုမိုးရစေဝါတွေနဲ့ကြီးကားအင်ဂျီတွေအပြင်လက်နက်ခဲယံတွေနဲ့အတူဖမ်းဆီးမိတာပါ။မအေးအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းမြန်မာနှစ်နိုင်ငံနယ်ကြားကော်မတီသတင်းဖလှယ်ရေးလှုပ်ကြပြီးတာချီလိမြို့တာဝန်ရှိသူတွေရဲ့သတင်းထုတ်ပြန်ချက်အရမေလ13ရက်နေ့ကစစ်တပ်ရဲနဲ့နဝကပူပေါင်းအဖွဲ့တွေဟာရန်အောင်မြင်တဲ့ဂိမ်းကြောက်ရက်ွက်ကိုဝင်ရောက်ပိတ်ဆို့ရှာဖွေခဲ့ကြတာပါ။အဲ့ဒီရက်ွက်ထဲမှာတရားမဝင်နေထိုင်နေကြတဲ့တရုတ်နိုင်ငံသား188ဦးကိုဖမ်းဆီးစစ်ဆေးခဲ့ရမှာတော့မူရစ်စေဝါအပြင်တရားမဝင်ကင်ဆောင်ထားတဲ့မောင်းပြန်ရိုက်ဖယ်တွေနဲ့ကြီးကအဝတ်စားတွေကိုပါတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ထိုင်းထောက်လိုင်းရေးသတင်းအရဒီရက်ွက်ဟာအခါတိုင်းရင်သားမူရစေဝါခိုင်းနေနေထိုင်နေကြတာဖြစ်တယ်ဆိုပြီးပြောပါတယ်။အခုလိုမျိုးတရုတ်နိုင်ငံသားအများအများလာရောက်နေထိုင်နေကြပြီးဘလို့စီးပွားရေးတွေလုတ်ကင်နေတယ်လဲဆိုတာကိုလည်းတာချီလိတ်အာဏာပိုင်တွေကဆက်လက်ဖော်ထုတ်စစ်ဆေးနေတယ်လို့သာမြန်မာအာဏာပိုင်တွေဘက်ကဆိုပါတယ်။တာချီလိတ်မြို့ကအလို့သတင်းတောက်ဖြစ်တဲ့ကိုစီသူမောင်ကတော့တာချီလိတ်မြို့မှာတရုတ်နိုင်ငံသားတွေဖမ်းမိတာနဲ့ပတ်သက်လို့အခုလိုပြောပြပါတယ်။မေလ13ရက်နေ့ကတရုတ်နိုင်ငံသားအများအပြားဖမ်းမိတာနဲ့ပတ်သက်လို့အဲ့ဒီတဲကတရုတ်နိုင်ငံသား3ဦးကိုတော့မြန်မာအာဏာပိုင်တွေကစတင်စစ်ဆေးအရေးယူမှုတွေလုပ်ခဲ့ပါတယ်။နေရာ3နေရာကိုဝင်ရောက်စစ်ဆေးရမှာတရားမဝင်နေထိုင်နေတဲ့တရုတ်နိုင်ငံသား188ဦးကိုဖမ်းမိခဲ့ပြီးကားနဲ့စိုက်ကယ်တွေနဲ့အတူလက်ကင်ဖုံးအလုံး900ကျော်လက်နက်ခဲယမ်းတွေပါဖမ်းမိတာကြောင့်သက်ဆိုင်ရာကသူတို့ကိုပုံမှန်အသီးသီးနဲ့အမှုဖွင့်စစ်ဆေးနေစေဖြစ်ပါတယ်။အခုလိုမျိုးတာချီလိတ်မြို့မှာတရုတ်နိုင်ငံသားအများအပြားအုပ်စုလိုက်လာရောက်နေထိုင်ပြီးကွန်ပျူတာတွေဖုန်းအလုံးများစွာနဲ့တရားမဝင်လုတ်ကင်နေကြတဲ့လုပ်ငန်းမျိုးတွေဟာမြန်မာနဲ့တရုတ်နိုင်ငံသားတွေကိုငွေလိမ်ဖို့ရင်းနှီးဖို့မြူဆွဲထားတဲ့ call center ငွေလိမ်ကိန်း store share လုပ်ငန်းဖြစ်နိုင်တယ်ဆိုပြီးထိုင်းနယ်စပ်ဆိုင်ရာသတင်းတွေမှာတော့ဖော်ပြနေပါတယ်ရှင်။